အမေရိကန်ပြည်ထောင်စုက2018-2019ဘန်ဒာနှစ်အတွင်းလက်ခံခဲ့တဲ့ကမ္ဘာတစ်လွှားဒုက္ခသည်တွေထဲမှာမြန်မာဒုက္ခသည်ကဒုတိယအများဆုံးဖြစ်ပါတယ်။အောက်တိုဘာ1ရက်2018ကနေစက်တင်ဘာ30 2019ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုကလက်ခံတဲ့ဒုက္ခသည်တွေထဲမှာဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံက13,000နီးပါးရှိပြီးမြန်မာဒုက္ခသည်က4,900ကျော်နဲ့ဒုတိယနေရာကလိုက်နေတာပါ။ဒီနောက်မှာတော့ယူကရိန်း၊အီရီထရီးယား၊အာဖဂန်နစ္စတန်တို့ကဒုက္ခသည်လက်ခံမှုအများဆုံးထိပ်တန်း၅နိုင်ငံထဲမှာပါပါတယ်။အီရတ်နဲ့ဆီးရီးယားတို့ကတော့ဒုက္ခသည်600လောက်နီးပါးစီလက်ခံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့2019ခုနှစ်ဘဏ္ဍာနှစ်ကတနင်္လာနေ့မှာအဆုံးသတ်ခဲ့ပြီးဒုက္ခသည်အများဆုံး3,000သာလက်ခံဖို့ကတ်သတ်ချက်ကိုလည်းပြည့်မီခဲ့ပါတယ်။လာမယ့် 2020 ပြည့်နှစ်မှာကမ္ဘာတစ်လွှားကဒုက္ခသည်လက်ခံမဲ့အရေးအတွက်ကိုတိတိတတထပ်ပြီးရွှတ်ချဖို့သမ္မတဒေါ်နယ်ထရန့်အဆိုအရကဆန်းစစ်သုံးသပ်နေပါတယ်။ပြီးခဲ့တဲ့2018တုန်းကဒုက္ခသည်အရေးအတွက်ကိုအများဆုံး4,000ကျော်ထိသာလက်ခံဖို့သတ်မှတ်ချက်နဲ့ရှင်းရင်းအခု2019ခုနှစ်မှာထက်ဝက်နီးပါးသာရှိတဲ့2,250နီးပါးသာလက်ခံခဲ့တာဖြစ်ပါတယ်။